စကိုင်းတိုင်းရွှေဘိုခရိုင်အရှိဘတ်ချမ်းကခြေရွာတွေကိုစစ်ကောင်စီတပ်ကစစ်ရင်အများအပြားနဲ့စစ်ကြောင်း၄ကြောင်းခွဲပြီးတော့ဝင်ရောက်နေမြေရှင်းလင်းနေပါတယ်။ဒီလိုနေမြေရှင်းလင်းတာကြောင့်ခြေရွာပေါင်း၄၀ကျော်ကဒေသခံ၂သိန်းကျော်လောက်စစ်ဘေးတိမ်းရှောင်နေကြရပါတယ်။အဲ့ဒီလိုစစ်ကြောင်းရှင်းလင်းတဲ့အထက်မှာဒေသခံပြည်သူ၃အသက်ခံခဲ့ရတယ်လို့ဖမ်းဆီးခံရသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုမမြသဇင်အောင်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်တွေဟာစက်တင်ဘာ2ရက်နေ့ကစပြီးစကိုင်းတိုင်းနဲ့ရွှေဘိုမြို့နယ်ဘက်မှာစစ်စင်ရေးတွေစပြီးလုပ်တာမှာအခုရက်ပိုင်းတွင်ရွှေဘိုခရိုင်နယ်ကမိသားတန်လန်းအရှိဘက်ချမ်းကြီးရွာတွေကိုစစ်ကြောင်းကြီး၄ကြောင်းအင်အား400ကျော်လောက်နဲ့နေမည်ရှင်းလင်းရေးတွေလုပ်နေပါတယ်။စစ်တပ်နေမည်ရှင်းလင်းမှုတွေကြောင့်ကြီးရွာပေါင်း40ကျော်လောက်ကဒေသခံခန့်မှန်း2သိန်းဝန်းကျင်လောက်စစ်ပီးရှောင်နေရတယ်လို့ Wetland Informational Network ရဲ့တာဝန်ခံကိုနဂါးလေးကပြောပါတယ်။
အဲ့လိုမျိုးထိုးနေတာကသခိုင်းတစ်ချောင်းရှိနေမခောက်ကတစ်ချောင်းရှိနေတို့ရှိဖို့လာတစ်ချောင်းရှိနေအဲ့လိုရှိဖို့တရားရှိဖို့လေးချောင်းရှိမှာရထားတက်လာချက်တွေမှာ၄00ကျော်ထိုးရမှာ၄00ကျော်မှာကျွန်တော်ခံမှန်းကြီး၄00လူဦးရေနေတော့၄00ကျော်ထိုးတာပေါ့
စစ်တပ်နေနေရှင်းနေမှုအတွင်းမှာဒေသခံ၃ဦးတပ်ဖြတ်ခံခဲ့ရတယ်လို့တဦးဒဏ်ရာရခဲ့တယ်လို့ကိုနဂါးလေးကပြောပါတယ်
အဲ့ဒါတော့ညောင်ရောင်ကြတယ်မှာပြည်သူနဲ့ဥက္ကဋ္ဌနဲ့ပြစ်ပတ်လိုက်တာကပြည်သူတဦးကသိတယ်နောက်တဦးကကြတော့တရားရတယ်စတဲ့နဲ့မဆွေးနွေးဘူးပြရတယ်ဗျအဲ့ဒါကကျွန်တော်တို့ခွေးကုန်းမရှိဘူးနဲ့ခွေးကုန်းထိုးတဲ့စကြောင်းတခိုင်းမျိုးနဲ့ပါထိုးတဲ့စကြောင်းကလည်းမိမိမိရောက်သေးတယ်ကျွန်တော်တို့အခုတခိုင်းမျိုးနဲ့ကထိုးတဲ့စကြောင်းကအခုဝက်လက်မျိုးနဲ့ဖုံးမိုးတဲ့ကြည့်ရတော့ခါကြတယ်အဲ့ဒါကပြည်သူမျိုးသားတွေထက်ပြီးစုစုပေါင်းခြေစကြောင်းလေးကတော့ပြည်သူတွေတော့တုံးပြီးတယ်တဦးကအထိလိုက်ထားတယ
်စစ်တပ်တွေဝင်ရောက်ခဲ့တဲ့ကြေးရွာတချို့မိရှုခံရတာရှိပေမဲ့ရွာတွေထဲဝင်ကြည့်ဖို့အချိန်မပေးသေးတဲ့အတွက်အင်ဂျီဘလောက်မီးလောင်ဆုံးရှုံးခဲ့တယ်ဆိုတာကိုအတိအကျမသိနိုင်သေးဘူးလို့ပြောပါရယ်စက်တင်ဘာ2ရက်နေ့ကလေးကစပြီးရွှေဘိုမြို့နယ်ကြောင်မြောင်းတိုက်နယ်ကစစ်ကောင်စီတပ်တွေဟာရွှေဘိုမြို့နယ်တွေကဂွေးပင်ကုန်းမောင်းတပ်စရဲရွာတွေကိုဝင်ရောက်ပြီးဒေသခံတချို့ကိုဖမ်းဆီးခဲ့ပါရယ်ဖမ်းခံရသူတချို့ကိုရိုက်နှက်ပြီးပြန်လွတ်ပေးခဲ့တာတချို့ရှိပေမဲ့အနည်းဆုံး6ယောက်ကိုတော့စစ်ကြောင်းနဲ့အတူခေါ်ဆောင်သွားတာဒီကနေ့ထိပြန်လွတ်မလာသေးဘူးလို့ဒေသခံတဦးကပြောပါရယ
်တို့တော့မကဘူးတော်သေးတယ်ကိုမနေ့ပိုင်းအိတ်နေတဲ့လူ၄ယောက်ရောဆိုအဲ့ဒီမောင်းတက6ယောက်ပါသွားတယ်အဲစစ်ကြောင်းနဲ့အတူပါသွားတာအဲ့ဒါကပြန်ကိုမရပါသေးဘူ
းစစ်ဘေးရှောင်တွေကအရေးအတွက်များတဲ့အတွက်လက်ရှိမှာနေထိုင်ရေးစားသောက်ရေးလည်းခက်ခဲရတယ်လို့ပြောပါရယ်ဘုံကြီးကျောင်းနေမှာပုံရှောင်တာမျိုးရှိပေမဲ့အခုနောက်ပိုင်းမှာစစ်ကောင်စီတပ်တွေကဘုံကြီးကျောင်းနေတဲ့ဘာဝင်ရောက်ပြီးတော့ဘုံတော်ကြီးတွေနဲ့စစ်ပေးရှောင်တွေကိုဖမ်းဆီးတာမျိုးတွေလုပ်တာကြောင့်စစ်ကြောင်းဝင်လာရင်ဘုံတော်ကြီးတွေကပါစစ်ပေးရှောင်ရတာမျိုးရှိလာတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်စစ်ကြောင်းဝင်လာမှုဒီရှိချာအစ်မပြေရတော့ပြေကြတယ်မှာဒီရာဒီကမိုးရည်ဆိုမင်းညားဆိုတော့ကျွန်တော်စစ်ကြောင်းနေစဉ်တော်တော်ကရောက်တယ်အဲ့လိုအစ်မပြေရရှိတယ်ဗျအဲဥမာမိုးကလေးရယ်ဆန်းလိုက်ခါတော့ဆန်းလို့ပါပေါ့နော်အဲဆန်းရှိတော့ကြာသားရဟင်းဒီကတော့ကျွန်တော်တော့ရမှာဆိုကျွန်တော်အချိန်ပြောင်းတော့ခုစားတာပေါ့
ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်ရတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေကဖော်ပြလေးရှိပါတယ်စစ်တပ်နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းဒေသတချို့နဲ့စကိုင်းတိုင်းအတွင်းတေဆုံးသူတွေနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးကြရတဲ့စစ်ဘေးရှောင်အရေးအတွက်ဟာတနည်းထက်တနည်းပိုတိုးလာပါတယ်စစ်တပ်အာဏာသိမ်းတဲ့2020ခုနှစ်ဖေဖော်ဝါရီကစလို့တိုက်ပွဲတွေနဲ့လူညွန့်ရေးအခြေအနေကြောင့်ဥယျာဉ်ဆွန့်ထွက်ပြေးရသူတိတက်တမ6သန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီကနေ့စက်တင်ဘာ10ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်